ရင်ပြည်နယ်မြဝတီခရိုင်ထဲမှာရှိတဲ့လေးကေကောဒေသဘက်ကိုစစ်ကောင်စီတပ်တွေကဒီကနေ့ဒီဇင်ဘာ24ရက်ညနေပိုင်းမှာပုံကျဲတိုက်ခိုက်ခဲ့ပါတယ်ပြည်သူ့ကာကွယ်ရေး PDF တပ်တွေကိုတင်တန်းပေးတဲ့ရေတကွန်စခန်းနေရာကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်ဝေဟင်ကနေတိုက်ခိုက်တာအပြင်လက်နက်ကြီးတွေနဲ့လည်းပစ်ခတ်ခဲ့တဲ့အတွက်ထိုင်းဘက်ကခြေရွာတွေအပေါ်လက်နက်ကြီးကြီးတွေကြားရောက်ခဲ့ပါတယ်ဒီအကြောင်းအပြည့်အစုံကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ပါတယ်ရှင်
ကရင်ပြည်နယ်မြဝတီခရိုင်လေးကေကောဒေသဘက်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်နေတာတပတ်ကျော်ကြာပြီဖြစ်ပါတယ်စစ်ကောင်စီဘက်ကတောက်ကြာနေဒီကနေ့ညနေပိုင်းမှာပဲလေရင်တွေနဲ့ဘုံကျဲတိုက်ခိုက်တာတွေလက်နက်ကြီးနဲ့ပစ်တာတွေကိုဆက်လုပ်လာတာပါ KNU နဲ့အတူပူးပေါင်းတပ်ဖွဲ့တွေရှိရာနေရာတွေကိုပိတ်မှတ်ထားပြီးတိုက်ခိုက်နေရမှာဒီကနေ့မှာတော့ပြည်သူ့ကာကွယ်ရေးတပ်တွေရှိတဲ့နေရာကိုလေရင်နဲ့ဘုံကျဲခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမုံကပြောပါတယ်
။ဒီကနေ့သူတို့နှစ်ခေါက်ဒီနှစ်ခေါက်လာတာပေါ့နော်။ဒီနှစ်ခေါက်လာတာသူတို့ကဟိုကျွန်တော်တို့ရေဒီကွန်သူရဲ့စခန်းပေါ့။အဲ့ဒီနေရာကိုအဓိကထားပြစ်မှတ်ထားတယ်။ရေဒီကွန်စခန်းက PDF တွေတင်တန်းပေးတဲ့စခန်းပေါ့နော်။အဲကျွန်တော်လေးကြီးကောနဲ့မလမ်းမကမ်းမှာရေဒီကွန်စခန်းဆိုတာတခုရှိတယ်။အဲ့မှာအဲ့ဒါကိုအဓိကထားပြီးပြစ်မှတ်။နောက်မက်ထရိုဒလီမှာတိုက်ပွဲဖြစ်တယ်။ဟောရင်းဆိုင်တိုက်ပွဲဖြစ်တယ်
။ကြာတာပြိနေစနေကြောအချိန်လောက်ကစပြီးလေးကေကောအနီးလေးကပေါ်ဆိုတဲ့ကင်ယူစခန်းရှိတဲ့နေရာကိုလေရင်နဲ့ဘုံကျဲတိုက်ခိုက်ပြီးတဲ့နောက်မနေ့ညကလေးကစစ်ကောင်စီရဲ့အမြောက်ကုန်းကနေလက်နက်ကြီးတွေဇက်တိုက်ပစ်နေခဲ့တာပါတောက်ကြနေမနေ့ပိုင်းမှာလည်းလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်ဒီလိုဘုံကျဲတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်မြန်မာဘက်မဲထော်တလေးရွာရဲ့တစ်ဖက်ကန်ထိုင်းဘက်ချမ်းဖော့ဖရမြို့နယ်ဘန်းလိုက်ကျေးရွာအနီးကစက်ခင်းနေရာ9နေရာလောက်မှာလက်နက်ကြီးကြီးစံတွေလည်းကြက်ရောက်ခဲ့တယ်လို့ဆိုပါတယ်
။ဟိုအမြောက်ကောင်းကလည်းပြစ်တယ်။အဲဒီလေးနဲ့လည်းကျဲတယ်။အဲဒီကိစ္စတွေတော့ရှိတယ်။ဆိုင်းမဲ့ကြတယ်လို့ကြားတယ်ဟုတ်ကဲ့
။ကရင်ပြည်နယ်ထဲမှာလေးရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကို2ရက်ဆက်တိုက်လုပ်ခဲ့ပြီးဒီလိုတိုက်ခိုက်မှုတွေနဲ့ပတ်သက်လို့သတင်းသမားတွေရဲ့မေးမြန်းချက်ကိုစစ်ကောင်စီဘက်ကတော့အခုချိန်ထိတစုံတရာတုံ့ပြန်ဖြေကြားတာမရှိသေးပါဘူး။မင်းညာကလီရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့မယက်မနာပစ်ခတ်မှုတွေကြောင့်မြဝတီခရိုင်ထဲကကြေးရွာတွေကဒေသခံထောင်ခန်းလောက်ဟာတောင်ရင်မြစ်ကိုဖြတ်ပြီးထိုင်းဘက်ကိုညဘက်ကလေးကထွက်ပြေးလာနေကြပါတယ်။တောက်ကြနေနေ့လယ်ပိုင်းအထိလည်းထွက်ပြေးလာနေကြဆဲဖြစ်ပါတယ်။ဒီဇင်ဘာလ15ရက်နေ့ကနေစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ်လေးကေကောအပါအဝင်ကြေးရွာ10ရွာလောက်ကဒေသခံတွေတောင်ခန်းနဲ့ထပ်ပြေးတင်းရှောင်နေရပြီးထိုက်ပက်ချမ်းကိုတော့စစ်ပေးရှောင်ဒုက္ခတဲ့6000ကျော်လောက်ရောက်ရှိလာကြပါတယ်။တချို့စစ်ပေးရှောင်တွေကတော့ထိုက်ပက်ချမ်းကိုထွက်ပြေးခိုလုံနေကြတယ်လို့တချို့ကလည်းမြန်မာဘက်ချမ်းမှာပဲခိုလုံနေထိုင်နေကြပါတယ်။ထိုင်းဘက်ကဒုက္ခတဲ့တွေကတော့လက်ရှိအခြေအနေမှာနေရပြန်ပို့ခံရမှာကိုလည်းစိုးရိမ်ပူပန်နေကြပါတယ်။